မနေ့ကဒီကျင်ကြားချက်ထုတ်ထားတာနိုင်ငံရေးပါတီ73ခုကပေါ့လေနိုင်ငံတော်အကြက်တဲဖြစ်နေတဲ့အတွက်ကြောင့်မလို့ကာလုံစည်းဝေးခေါ်ခိုင်းတဲ့အဲ့ဒီကနေပတ်သက်ပြီးတော့ဆရာတို့ဥပဒေကြောင်းရာဆိုလို့ရှိရင်ဘယ်လိုသုံးသပ်ပါလဲဆရာ
ကာလုံဆိုင်ရာဥပဒေအသေးစိတ်ချက်ထမ်းထားတာဘာမှမရှိဘူးနောက်ဒီဥပဒေလည်းမရှိဘူးအော်ဖယ်လီဘုတ်ရှေ့ဥပဒေမှာကာလုံကိုဒီလိုပုံပုံနဲ့ဆွတ်မယ်ဆိုတဲ့ဟာပဲပါတယ်အသေးစိတ်လုံထုံးလုံးကြီးမရှိတဲ့အတွက်ဒီလိုပါတီတွေလက်ပတ်ထိုးပြီးတောင်းဆိုနေတယ်တရားဥပဒေကြောင်းအရာဒါနိုင်ငံတော်သမ္မတကသူခေါ်တဲ့နည်းလို့ဥစားမှာခေါ်ပါသမ္မတအပြင်နဲ့လိုအပ်ရင်ဒါလုပ်တိုင်းနဲ့အခွင့်အာဏာအဲ့တော့သမ္မတခေါ်ကြည့်ရင်ဒါအခြေကြီးသာလို့အစည်းအဝေးခေါ်လို့ရတယ်ဒီတောင်းဆိုတဲ့လူတက်ကကြည့်ရတော့တောင်းဆိုတဲ့အခွင့်အစည်းရဲ့ရည်ရွယ်စိတ်ဒါပါလဲဒါဆက်စစ်ဖို့လို့အခုအကြောင်းပြထားတာတွေကတော့ကျွန်တော်အမည်တူတဲ့အမည်ပြောရရင်တော့ပုံကြီးချက်ထားတဲ့သဘောကျွန်တော်တို့ကမြင်နေတယ်အဲ့တော့အနောက်ဘက်မှာပြောနေတယ်အနောက်ဘက်မှာဝရင်းတုံးနဲ့ဒါပဲတိုင်တာပါကျွန်တော်တို့တိုင်းပြည်ကိုတို့မထိပါနိုင်ပါဘူးအဲ့နေရာဟာတကယ်တကယ်ပြောရရင်တရားဥပဒေစိုးပိုးမှုရှိရတယ်ခေတ်အဆက်ဆက်အဲ့ဒီနေရာကိုအစိုးရကကောင်းမွန်စွာအုပ်ချုပ်ထားတယ်ပါအဲ့ဒီမှာနေတဲ့လူတွေတနေရာကတနေရာကိုတော့အစိုးရခုတ်ပြချက်မရှိဘူးပေါ်လို့ဒါအဲ့ဒီလောက်ထိအောင်တရားဥပဒေစိုးပိုးမှုရှိတယ်တရားဥပဒေကြောင့်ရဖိတ်ချုပ်ထားနိုင်တဲ့နေရာဖြစ်တယ်ဆိုတော့အဲ့ဒါဟာကာလုံစည်းဝေးခေါ်လာအောင်ကျွန်တော်တို့တော့အချုပ်ပြချက်ဘာမှမသိပါဘူး
ရှမ်းမြောက်ဘက်မှာလည်းဟိုတိုင်းသားလက်နက်ကိုင်အဖွဲ့တွေပေါ့လေဟိုမြောက်ပိုင်းမဟာမိတ်ဆိုပြီးတော့ဒါစစ်စင်ရေးတွေပေါ့လေဆင်နွှဲနေတယ်မူဆက်တရားငမ်းမယ်လို့မြန်မာနိုင်ငံရဲ့ကုံသွယ်ရေးအကြီးမားဆုံးဝင်ငွေရှာပေးနေတဲ့နေရာမှာဒီလိုမျိုးလုပ်တယ်ဆိုတော့လည်းစီဝါရေးထိခိုက်တယ်လို့လည်းပြောနေကြတယ်ပေါ့ဆရာရဲ့ဒီလိုကာလုံအဆင့်ဆွေးနွေးရလောက်တဲ့အနေအထားမျိုးရောက်နိုင်တယ်လို့လည်းပြောနေကြတယ်ဆိုတော့ဘယ်လိုသုံးသပ်ပါလဲဆရာ
ဒီဘက်ကတကယ်ကအခုမှဖြစ်တဲ့တက္ကသိုလ်ပေါ့။ဒါကဒီပေါ်ဟလာဆယ်စုနှစ်ပေါင်းများစွာကြာမြင့်နေဖြစ်တဲ့တက္ကသိုလ်ပေါ့။အဲ့တော့ဒီတက္ကသိုလ်ကြီးပြီးဆုံးအောင်နိုင်ငံတော်အတိုင်းနိုင်ငံပုဂ္ဂိုလ်အားလည်းဟလာ27ရက်စုပြင်လို့မိလာကဆိုတာကျွန်တော်ခေါ်ပြီးတော့ဆောင်ရွက်နေတဲ့အချိန်။ဒီလိုအချိန်မျိုးမှာဒီတက္ကသိုလ်ဖြစ်တယ်ဆိုတော့ဒီတက္ကသိုလ်ကျတော့ကျွန်တော်တို့ကနိုင်ငံရေးအကြောင်းကံတွေနောက်မှာရှိတယ်ဗျ။အဲ့တော့ဘယ်လိုလဲနိုင်ငံရေးအကြောင်းကံတွေရှိရှိအဲ့ဒါတွေကိုကျွန်တော်တို့ကတော့ဆွေးနွေးတဲ့နည်းနဲ့ဖြေရှင်းတာကိုအလိုလားဆုံးနဲ့အကျိုက်ဆုံးပဲဗျ။အဲ့တော့တကယ်လို့ဟောတာတရားနာရီကပြောသလိုတပ်တော်ကသူတို့နဲ့လည်းဝင်လာလို့ဖြစ်တွေ့တာပါပေါ့ဗျာဆိုရင်လည်းတပ်တော်နဲ့ပဲဖြစ်တွေ့ကြပေါ့ဗျာဟောကနေကြတဲ့လူအချင်းချင်းဒါတိုက်ကြခိုက်ကြပေါ့ဗျာဒီလိုအပြစ်မရှိတဲ့တရက်သားတွေဟိုထိခိုက်တဲ့လူရပြီးအများပြည်သူတော်လာရင်အခက်အခဲဖြစ်အောင်လုပ်တဲ့လူရပြီးအဲ့ဒါကြတော့ကျွန်တော်တို့ကနိုင်ငံကြီးနဲ့မဆိုင်လို့ရတာအဖြစ်အမှောက်လို့ရတယ်ကျွန်တော်တို့ကတော့ပြောရတော့ပါအဲ့ဒီအတွက်ကာလုံစည်းဝေးခေါ်ဖို့တော့မလိုဘူးလို့ထင်နေကြ။ဘာလို့ဆိုကာလုံစည်းဝေးအဲ့ဒီအတွက်ခေါ်မယ်ဆိုတိုက်ပွဲရှိကြတာခေါ်ရင်ဆိုတော့ကာလုံဟာအစည်းအဝေးခက်ရအောင်ဖွဲ့ရမှာပေါ့လို့
အချက်လက်ထဲမှာပေါ့လေဒီရန်ကုန်မြို့ထဲမှာလည်းဒါမကြခဏပောက်ကွဲမှုတွေဖြစ်တယ်နောက်တစ်ခါဟိုစီးပွားရေးကလည်းတော်တော်လေးကိုကြာဆင်းနေတယ်ပေါ့ဗျာအဲ့တော့လူတို့လည်းအကြက်တဲရိုက်နေတယ်အဲ့ဒီအချက်တွေကြောင့်လည်းသူကကာလုံစီဝေးခေါ်တဲ့နယ်လို့လည်းတိုက်တွန်းထားတယ်အဲ့ဒီပုံမှာရောဆရာဘယ်လိုများပြောချင်ပါလဲဗျာ
သူကဟိတ်ကြတာကာဖေကြီးနဲ့လူကြီးတွေလို့ပြောရတာကာဖေကြီးနဲ့လူကြီးတွေနဲ့သူအိတ်ကြီးဆံရချားလိုက်လေကာလုံကိုခေါ်စီခြင်းလို့ဟိုအကြောင်းပြတဲ့အမျိုးမျိုးပေးတယ်လို့လည်းကျွန်တော်တို့ထင်တယ်တချို့ကမဆိုင်ပါဘူးနောက်ဒီအသေးလေးဘုံပေါက်ွယ်မှုတွေဖြစ်တာကရဲတပ်ဖွဲ့နဲ့ဆိုင်နေကြကျွန်တော်တို့တပ်မတော်ရဲ့တာဝန်ကနေဆက်ဒေသအပါရှိတဲ့ဒီလက်တက်ကိုင်တပ်ဖွဲ့ကိစ္စမျိုးတို့နိုင်ငံနယ်ပယ်ကိုကျူးကျော်တဲ့ကိစ္စမျိုးဆိုတာတပ်မတော်နဲ့ဆိုင်နေဒီလိုမျိုးကြီးပြည်နယ်အေဂျင်တာရာရေးဆိုရဲတပ်ဖွဲ့နဲ့ဆိုင်ဒီလိုမျိုးအဲ့ဒါအသေးစားပေါက်ကွဲမှုတွေဖြစ်တဲ့လူတွေကိုမတိမငြိမ်ဖြစ်အောင်လုပ်တယ်ဆိုရင်ဒီဟာတွေကိုမိအောင်ဖော်ထုတ်ဖက်စီရေးယူဖို့ရောရှေ့ရတောင်းပဲ။ဒါအဲ့ဒါမလုပ်နိုင်ရင်တာဝီရဲ့အနေနဲ့လုပ်ခဲ့ခြင်းနဲ့ထွက်ပေါ်ရ။ဒါမဟုတ်လို့ရှိရင်လည်းလူသားထုတ်ခြင်းနဲ့ထိုးကြ။ဒါလည်းရှိတယ်ဗျ။ကာလုံစည်းဝေးခေါ်ဖို့အကြောင်းတော့မပတ်သက်လာဘူးကြ။ကျွန်တော်အမြင်ကတော့မလိုအပ်ပါဘူးကြ။ကာလုံစည်းဝေးခေါ်ရတော့ခိုင်ုံနဲ့အကြောင်းပြတဲ့ချက်ကမတွေ့ပါဘူး
။ဆရာကိုနီကုလို့ပြချပြတာကျေးဇူးများကြီးတင်ပါတယ်ဗျ။ဟု
တ်ပါပြီ။